Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2019ခုနှစ် October 29ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51တို့ကနေတိုက်ရိုက်တင်ဆက်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။ဒီမှာအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါကိုရမင်းထွန်းနဲ့အတူသတင်းတွေကြီးညာပါမယ် IS ကောက်ဆောင်အဘူဘာကာအယ်ဘက်ဂါဒီတည်ဆုံမှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတထရန့်ကတင်းလာနေ့မှာဆက်ပြီးအောင်ပွဲခံပြောဆိုနေပါတယ်သမ္မတထရန့်အပေါ်အရေးယူရေးစုံစမ်းမှုကိုအလွတ်တော်မှာဒီသတင်းပတ်ထဲမဲခွဲကြဖို့ရှိပါတယ်ရခိုင်ပြည်ပခန့်မှာပါဝင်ပတ်သက်သူတွေအနေနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးအရသားတွေကိုအကာအကွယ်ပေးချဖို့ကုလသမဂ္ဂကတောင်းဆိုထားပါတယ်ဒီလိုသတင်းကြီးကြားကြားပါမယ်ရှင်
။ကောင်းပါပြီ။သတင်းအစီအစဉ်နောက်ပိုင်းမှာလည်းအခုလိုကုလသမဂ္ဂကရခိုင်ပြည်နယ်မှာဆိုးရွားလာနေတဲ့ဒီပဋိပက္ခနဲ့ပတ်သက်ပြီးတော့အရသားတွေကိုကာကွယ်ဖို့တောင်းဆိုလိုက်တဲ့သတင်းကိုဆက်လက်တင်ဆက်ဖို့ရှိပါတယ်
။ Our humanitarian colleagues tell us that they are deeply concerned by the impact of stepped up fighting in Myanmar's Rakhine State.
ဒါကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရကနေပြီးတော့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါသတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံကိုတင်ပြပေးဖို့ရှိပါတယ်တခါငိမ့်ငိမ့်ရေးဖြစ်စဉ်ရှေ့မတိုးတာဘာကြောင့်လဲဆိုတော့ NCA ၄နှစ်ပြည့်အထိမ်းအမှတ်နဲ့ပတ်သက်လို့တင်ပြပေးဖို့ရှိပါတယ်တခါထိုင်းမြန်မာနယ်စပ်မှာထိုင်းဘက်တန်ပေါင်းတန်းကျော်တန်ပိုးရှိတဲ့စိတ်ကြွဆေးပြား၄တန်းကျော်ဖမ်းဆီးနိုင်ခဲ့တဲ့သတင်းပေးပို့ချက်ကိုလည်းထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တေကြီးထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်။ Islamic အစိုးရ IS အဖွဲ့ခေါင်းဆောင်အဘူဘာကာအယ်ဘက်ဒါဒီကိုပြီးခဲ့တဲ့စနေနေ့ထုံးကဆီးရီးယားနိုင်ငံမှာအမေရိကန်ကွန်မန်ဒိုတွေစီးနှင်တိုက်ခိုက်နှံခဲ့တဲ့အပေါ်အောင်ပွဲခံနေတဲ့သမ္မတဒေါ်နယ်ထရန့်ကဘက်ဒါဒီဟာဆက်ဆုပ်ဖွဲ့ရုံညံ့သူအမျိုးသားဖြစ်ပြီးအခုတော့တည်သွားပြီလို့တင်းနှလာနေမှာချိုးနှိမ်ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုရှီကာဂိုကအစည်းအဝေးတစ်ခုအတွင်းသမ္မတကရဲချုပ်တွေကိုပြောဆိုခဲ့တာမှာတော့ဘက်ဒါဒီဟာတတိရှိရှိတေသွားတာမဟုတ်ဘူးလို့ပြောခဲ့တာပါ။လွန်ခဲ့တဲ့နှစ်တွေကတည်းကဒီလူတေဆုံးခဲ့ရမှာဖြစ်ပြီးတခြားသမ္မတကသူ့ကိုဖမ်းခဲ့တဲ့နဲ့လို့လည်းသမ္မတကပြောပါရယ်။အမေရိကန်အနေနဲ့အခုဆိုရင်တောင်းနဲ့ချီတဲ့ IS အကျဉ်းသားတွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်နေတယ်လို့လည်းသမ္မတကပြောပါရယ်။တူရကီနယ်စပ်ရဲ့တောင်ဘက်ကဆီးရီးယားနိုင်ငံမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့အများစုရုတ်သိမ်းထားပေမဲ့ဆီးရီးယားနိုင်ငံတွင်းကတစ်လကိုဒေါ်လာ45သန်းပိုးဝင်ငွေရှိတဲ့ရေနံလုပ်ငန်းတစ်ခုကိုတော့အမေရိကန်တပ်ဖွဲ့တွေကစောင့်ရှောက်ပြီးထိမ့်သိမ်းထားဖို့လဲစီစဉ်ထားတယ်လို့သမ္မတကပြောပါတယ်။အခုစီးနှင်းတိုက်ခိုက်မှုကိုအမေရိကန်အထူးတပ်ဖွဲ့တွေကစွမ်းစမ်းတမန်ဆောင်ရွက်ခဲ့ကြတာလို့ကာကွယ်ဝင်ကြီး Mark Esper ကစစ်ဌာနချုပ်ပင်တကွန်မှာပြောဆိုပါတယ်ဒီဘက်ခင်မှာအစိုးရဆုံးရက်ဆက်မှုတချို့ကိုကျူးလွန်ခဲ့တဲ့ဘက်ဒါဒီကိုဖမ်းဆီးနိုင်ရေးဒါမှမဟုတ်လဲတပ်ဖြတ်နိုင်ရေးနှိမ့်နယ်ချီဆောင်ရွက်မှုတွေရဲ့အောင်မြင်မှုဖြစ်တယ်လို့လဲကာကွယ်ဝင်ကြီးကပြောဆိုပါတယ်
တူရကီနိုင်ငံကဆီးရီးယားမြောက်ပိုင်းက YPG ကစစ်သေးကြတွေကိုတိုက်ခိုက်နေတာနဲ့တပြိုင်တည်းထဲမှာပဲတူရကီနိုင်ငံအတွင်းကကတ်ပါတီကိုထောက်ခံသူတွေကိုဖမ်းဆီးမှုတွေလည်းပုံများလာနေပါတယ်။ဒီလိုဖမ်းဆီးမှုတွေဟာတူရကီနိုင်ငံရဲ့လူမှုအဖွဲ့အစည်းအတွင်းထိကြက်ကြက်ပြန့်ပြန့်ဝင်ရောက်လာနေကြောင်းလေ့လာသူတွေကပြောပါရယ်။ခုချိန်ထိတူရကီနိုင်ငံရဲ့တတိယအကြီးဆုံးပါတီဖြစ်တဲ့အတိုက်ခံ HDP ပါတီရဲ့ရွေးကောက်ခံမျိုးဝင်9ယောက်ယာတုကနေထုတ်ပယ်ခံရသလိုအကြမ်းဖက်မှုဆက်ဆွဲချက်တွေနဲ့အောက်တိုဘာလအစောပိုင်းကဆော့ချက်တင်ခံနေရပါတယ်။အဲ့ဒီဖမ်းဆီးမှုတွေဟာတူရကီကဆီးရီးယားနိုင်ငံမြောက်ပိုင်းမှာငြိမ်းချမ်းရေးနေဦးလို့ခေါ်တဲ့စစ်စီရေးဆင်နွှဲနေခြင်းနဲ့တိုက်ဆိုင်နေတာပါ YKP ဟာတူရကီကိုဆယ်စုနှစ်ပေါင်းများစွာလက်နက်ကင်တိုက်ပွဲဝင်နေတဲ့ PKK နဲ့ဆွတ်နေကြောင်းဆက်ဆွဲပြီးအကြမ်းဖက်အဖွဲ့အစည်းအဖြစ်တူရကီဆွေးရကသတ်မှတ်ထားခဲ့တာဖြစ်ပါတယ် HDP ပါတီကို PKK လက်နက်ကင်အဖွဲ့ရဲ့နိုင်ငံရေးအဖွဲ့အဖြစ်တူရကီသမ္မတတိုင်ယက်အာရဝန်ကဆက်ဆွဲပြီးအခုလိုဖမ်းဆီးမှုတွေကိုကာကွယ်ပြောဆိုခဲ့ပါတယ်ဒါပေမဲ့ HDP ပါတီကတော့ဆက်ဆွဲချက်တွေကိုညှင်းဆို့ထားရမှာ HDP ရဲ့ဂုံလူဆောင်ဥက္ကဋ္ဌအာတဂရူကက်ဆူကလူ6တန်းမဲ့ပြည့်တဲ့ပါတီကဘယ်ပုံပယ်နည်းနဲ့အကြမ်းဖက်အဖွဲ့အစည်းဖြစ်နိုင်မလဲဆိုပြီးတုံ့ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရေးစုံစမ်းမှုအပေါ်ဒီသတင်းပတ်ထဲအောက်လွှတ်တော်အမတ်တွေအလုံးပါဝင်တဲ့မဲခွဲဆုံးဖြတ်မှုလုပ်မှာဖြစ်ပါတယ်ဒီစုံစမ်းမှုကတရားမဝင်ဘူးလို့အင်ဂျီရိုရဲ့တုံ့ပြန်ပြောဆိုထားတဲ့အချက်ကိုအရေးယူဆောင်ရွက်မှုလည်းဖြစ်ပါတယ် lame cha da pri ni ma me khwe bo democrat ma au lut do okkhata nancy pelosi ga season tha pi lut do mat de chan pi po de sa de ma ro di lo ngan sin ne pat tet pi tan tya dwe shin chin ne lo pyo su tha da ba tamara po ye yu ye song san mu song phet chan ha so yin let shi song san mu de ko khai ma twa sin ma phit pi american pi tu de chi shu kwen ya me cha na mu lo ngan sin dwe sat tin nai me tya ye committee ko tet te de swae pyaung yin lo ngan sin chat ma nai ma phit de lo tamara ne tu ye a chu saung a twe tya u pri ne a nyi a khwen ye dwe sat tin pe a nai ma phit de lo le au lut do okkhata ga pyo ba de Tamara Trump ne tu ye Republican thauk khan tu ri ga ro tya swa so ye song san mu ne pat de pi au lut do ta khu lo me khwe tha da ma hout de lo de ga bait lou khe da chaung tya ma win bu lo pyo su cha da phit ba de တချိန်တည်းမှာပဲတင်းတင်းလာနေတုန်းကအင်ပီရိုအမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးဟောင်း Charles Kupperman ကအောက်လွတ်တော်ကော်မတီရှေ့မှောက်ကြားနာခရီးကိုညင်းပယ်ခဲ့ပါတယ်
။ဆွေရဆန်ကြီးရဲ့ဆန္ဒပြပွဲတွေဖြစ်ပွားနေတာကြောင့် Iraq အနာပိုင်းတွေဟာမြို့တော် Baghdad မြို့မှာ curfew အမိန့်ထုတ်ပြန်ထားပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေအကြားရုံးရင်ဆန်ခံမှုတွေဖြစ်ပြီးမှအခုလိုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ curfew အမိန့်ဟာတကောင်ချိန်စတင်မှဖြစ်ပြီးမနက်6နာရီအထိဖြစ်ပါတယ်။အောက်တိုဘာလအစောပိုင်းကစပြီးဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေအတွင်းဣရတ်နိုင်ငံတဝန်းဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာကြောင့်အခုချိန်ထိသေဆုံးသူ100ကျော်ရှိသွားပြီဖြစ်သွားပြီ။အစိုးရပညာရေးဝန်ကြီးဌာနကုစီအယ်ဆူဟာလီကပညာရေးလောကနဲ့ဆန္ဒပြပွဲတွေအကြပိုင်းခြားထားဖို့တတိပေးခဲ့ပြီးမဲ့လည်းမြို့တော်ဘက်ဒတ်မှာတင်းလာနေကကျောင်းသားတွေလမ်းပေါ်ထွက်ဆန္ဒပြခဲ့တာဖြစ်ပါတယ်။ဘက်ဒတ်နဲ့ဣရတ်တောင်ပိုင်းကမြို့တွေကဆန္ဒပြပွဲတွေဟာကနဦးပိုင်းမှာအလုတ်ကန်ရရှိရေးနဲ့မြို့တွေရဲ့ဝန်ဆောင်မှုတွေတိုးမြှင့်ရေးအတွက်စတင်ဆန္ဒပြခဲ့တာဖြစ်ပေမဲ့လည်းတဖြည်းဖြည်းကြီးထွားလာတာအခုတော့လူရည်တန်း40ရှိရေနံကျော်ဝရနိုင်ငံအတွင်းအဂတိလိုက်စားမှုပိုင်ပောက်ရေးတောင်းဆိုလာခဲ့ကြပါတယ်ဝန်ကြီးချုပ်အဗ်ဒယ်အဗ်ဒယ်မာဟဒီကဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုလိုင်းလောမယ်လို့ကတိပေးထားခဲ့ပေမဲ့မငြိမ်မသက်မှုတွေအဆုံးသတ်သွားအောင်တော့မလုပ်နိုင်သေးပါဘူးဒါဟာသူအာဏာရလာပြီးနောက်ပိုင်းသူ့အတွက်အကြီးအကျယ်စင်ကုန်မှုတစ်ခုလည်းဖြစ်ပါတယ်ခင်ဗျ
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါလိမ့်ရှင်။ရခိုင်ပြည်နယ်အတွင်းစည်ရေးပြည်ပခန့်ဒီမှာပါဝင်ပတ်သက်သူတွေအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလေးစားလိုက်နာပြီးအရက်သားတွေကိုအသေးအချာကာကွယ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ရခိုင်လက်နက်ကိုင်တပ် AA ကလက်နက်ကိုင်တပ်ဖွဲ့ဝင်တွေအစိုးရဝန်ထမ်းတွေနဲ့အရက်သားတွေကိုဖမ်းဆီးခေါ်ဆောင်ထားတယ်လို့မြန်မာအစိုးရဘက်ကလည်း AA နဲ့ပတ်သက်မှုဆွဲချက်နဲ့အရက်သားတွေကိုဖမ်းဆီးစစ်ဆေးနေချိန်မှာပဲကုလသမဂ္ဂကအခုလိုတောင်းဆိုတာဖြစ်ပါတယ်။တချိန်တည်းမှာပဲနှစ်ဖက်တိုက်ပွဲတွေကြောင့်ဒေသတွင်းမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးကိုပါထိခိုက်စေတယ်လို့ကုလသမဂ္ဂအကျဉ်းမှုချုပ်ရဲ့ပြောခွင့်ရဖာဟန်ဟတ်ကတင်းနယ်လာနေပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ရခိုင်ပြည်နယ်တွင်ဒေသတွေမှာမလုံခြုံမှုနဲ့ကန့်သက်တမ်းမြစ်ချက်တွေကြောင့်လူသားချင်းစာနာထောက်ကူမှုဆိုင်ရာအဖွဲ့အစည်းတွေဒေသတွင်းဝင်ရောက်ခွင့်နဲ့ထိခိုက်သက်ရောက်ရသူတွေရဲ့လိုအပ်ချက်တွေကိုတုံ့ပြန်ဆောင်ရွက်ရေးထိုးကိုနှောင့်နှေးစေတယ်လို့သူကပြောဆိုခဲ့တာဖြစ်ပါတယ်
။ American ပြည်ထောင်စုကိုတင်ပို့နေတဲ့ထိုင်းကုန်ပစ္စည်းတချို့အခွန်လော့စင်တန်ဆုံးရှုံးရမယ့်အခြေအနေကိုရင်ဆိုင်နေရပါတယ်။အခုလိုဖြစ်လာရင်ထိုင်းဘဏ်ငွေ 1.8 ဘီလီယံ American ဒေါ်လာ 59.68 တန်ဆုံးရှုံးနေတာမှဖြစ်တယ်လို့ထိုင်းနိုင်ငံခြားကုန်သွယ်မှုဌာနခေတ္တညင်ကြွေးမှုချုပ်ခေတ္တတီရူချာနိုကသတင်းတောက်တွေကိုအော်တိုဘာလ28ရက်နေ့မှာပြောပါတယ်။ထိုင်းနိုင်ငံကနိုင်ငံတွင်းကအလုပ်သမားတွေကိုနိုင်ငံကအတိမျိုးမှပြုထားတဲ့အလုပ်သမားအခွင့်အရေးတွေမပေးရတဲ့အတားကြောင့်အခွန်ကလန့်ခွေကိုရုတ်သိမ်းခဲ့တာလည်းဖြစ်ပါတယ်။လာမယ့်6လအတွင်းစီးကျက်မဲ့အခွန်နှုန်းဟာ400ကိုင်နှုန်းကနေ900ကိုင်နှုန်းထိရှိမယ်ဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကြားစေရေးအတွက်အခိုင်အမာထောက်ခံသွားမယ်ဆိုတာကိုပါကစ္စတန်ဘက်ကအမေရိကန်ကိုထပ်ပြီးအာမဂန်ပြောဆိုလိုက်ပြီးစစ်ပွဲတွေရှော့ချနိုင်ရေးအတွက်ပြည်ပခန့်မှာပါဝင်ပတ်သက်သူအလုံးတို့လက်တွေ့ကြကြဆောင်ရွက်ကြဖို့အရေးကြီးတယ်လို့လည်းပါကစ္စတန်ဘက်ကအလေးထားပြောပါတယ်အာဖဂန်ပြန်လည်သွေးစည်းညီညွတ်ရေးဆိုင်ရာအမေရိကန်စစ်ဆန်ညှိနှိုင်းရေးမှူးဇယ်မေခါလီဇန်နဲ့တင်းနှင်းလာနေနှောင်းပိုင်းမှာပါကစ္စတန်ဝန်ကြီးချုပ်အီမရာခန်တို့ဆွေးနွေးခဲ့ကြပြီးတဲ့နောက်ဝန်ကြီးချုပ်ရုံးကကြေညာချက်ထုတ်ခဲ့တာပါ အာဖဂန်ငြိမ်းချမ်းရေးတည်ဆောက်မှုအတွက်ဆောင်ရွက်ချက်အစ်တွေကိုအာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာအာဖဂန်ခေါင်းဆောင်တွေကိုရှင်းပြခဲ့ပြီးနောက်တနေ့မှာပဲအမေရိကန်စစ်ဆင်ညှိနှိုင်းရေးမှုကပါကစ္စတန်ကိုတွားရောက်ခဲ့တာဖြစ်ပါတယ်
အသက်68ခုနှစ်69ရအရွယ်ရှိအငိမ့်စားတရုတ်ဆရာဝန်မကြီးတူဟာတရုတ်နိုင်ငံဇန်ဆောင်မြို့မှာတပီးငယ်လေးတူမွေးဖွားခဲ့တယ်လို့အဒီကစေယုံတူကတင်လာနေမှာကြေညာခဲ့ပါတယ်။တီယန်ဆိုတဲ့မိသားစုနာမည်ရှိတဲ့အမျိုးသမီးကြီးဟာထောက်ကြနေမှာပိုက်ခွဲမွေးပြီးကျန်းမာတဲ့တပီးငယ်ကိုမွေးဖွားနိုင်ခဲ့တာကြောင့်တရုတ်နိုင်ငံရဲ့အသက်ကြီးဆုံးကလေးမွေးဖွားသူမိခင်ဖြစ်လာနိုင်ပါတယ်။တီယန်ရဲ့အသက်68နှစ်အရွယ်ရှိဟွမ်းလို့ခေါ်တဲ့ခွင်မွန်တဲ့ကဒီကလေးကကောင်းကင်ဘုံကသူတို့နှုတ်ကိုမားကြတဲ့ကလေးဖြစ်တယ်လို့တရုတ်သတင်းဌာနတစ်ခုကိုပြောပါတယ်။မွေးဖွားချိန်မှာမိကလေးငယ်က 2.56 ကီလိုဂရမ်ရှိကြောင်းသူ့ကို TNG ကောင်းကင်ဘုံကပေးတဲ့လက်ဆောင်ဆိုပြီးနာမည်ပေးမယ်လို့မိဘတွေကဒေတာကန်မီဒီယာတွေကိုပြောပါတယ်2016ခုနှစ်မှာတရုတ်နိုင်ငံကတရုတ်နိုင်ငံကလေးတယောက်စနစ်ကိုပယ်ဖျက်ပြီးနောက်ပိုင်းမိခင်ဖြစ်တဲ့ TNG ဟာတရုတ်နိုင်ငံကအသက်ကြီးမှမွေးဖွားတဲ့အမျိုးသမီးတွေတဲ့သူဖြစ်လာခဲ့ပါတယ်ခင်ဗျာ
မက်တင်ကြီးထိုင်းနဲ့ကိုရဲမင်းထမရှင်အင်္ဂါနေ့နဲ့ခင်သတင်းအစီအစဉ်ကိုနားဆင်ကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ဖို့ချိန်ရောက်ပါပြီရခိုင်ပြည်နယ်တွင်းစီရေးပဋိပက္ခတွေမှာပါဝင်ပတ်သက်သူတွေအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလေးစားလိုက်နာပြီးအရက်သားတွေကိုအသေးချာကာကွယ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်ရခိုင်လက်နက်ကိုင်တပ် AA ကလက်နက်ကိုင်တပ်ဖွဲ့ဝင်တွေအစိုးရဝန်ထမ်းတွေနဲ့အရက်သားတွေကိုဖမ်းဆီးခေါ်ဆောင်ထားတယ်လို့မြန်မာအစိုးရဘက်ကလည်း AA နဲ့ပတ်သက်မှုဆွဲချက်နဲ့အရက်သားတွေကိုဖမ်းဆီးစစ်ဆေးနေချိန်မှာပဲကုလသမဂ္ဂကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြမှာပါရှင
်ရခိုင်ပြည်နယ်တွင်ရခိုင်လက်နက်ကိုင်တပ် AA နဲ့တပ်မတော်ကြားတိုက်ပွဲတွေအတွင်အရက်သားတေဆုံထိခိုက်ဒဏ်ရာရနေပြီးဒေသတွင်ထွက်ပြေးတိမ်းရှောင်နေရသူကလည်းတောင်းနေချီရှိနေပါတယ်အခုနောက်ပိုင်းမှာတော့ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့ဘက်ကအရက်သားတွေအစိုးရဝန်ထမ်းတွေကိုဖမ်းဆီးတာတွေရှိပါတယ်ဒီအခြေအနေတွေအတွင်းမှာပဲရခိုင်ပြည်ပခန့်မှာပါဝင်ပတ်သက်သူအလုံးနိုင်ငံတကာဥပဒေကိုလေးစားလိုက်နာချဖို့ကုလသမဂ္ဂကတောင်းဆိုပါတယ်ကုလသမဂ္ဂအထွေမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကတနင်္လာနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာရခိုင်ရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် UN calls on all parties to the conflict to adhere to international humanitarian law
ပြည်ပကမှာပါဝင်ပတ်သက်နေသူအလုံးအနေနဲ့နိုင်ငံလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေကိုလိုက်နာဖို့နဲ့အရက်သားတွေကိုအသေးချာအကာအကွယ်ပေးဖို့နောက်အကူအညီလိုအပ်နေသူတွေထံကိုအချိန်မီတွားရောက်နိုင်ရေးဆောင်ရွက်ပေးဖို့ကုလသမဂ္ဂကတောင်းဆိုပါတယ
်ရခိုင်လက်နက်ကိုင်တပ် AA ကအောက်တိုဘာလ26ရက်နေ့ကစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေထောင်ဝင်တန်းတွေနဲ့အရက်သားစုစုပေါင်း58ဦးကိုဖမ်းဆီးခဲ့ပြီးအဲ့ဒီတဲကလွတ်လာတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်14ဦးထဲမှလည်း2ဦးရေနစ်သေဆုံးပါတယ်ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့ကခီးတယ်တင်ကားပေါ်ကနေဖမ်းခေါ်သွားတဲ့မိသက်တပ်ဖွဲ့ဝင်တွေနဲ့အရက်သား32ဦးထဲကအရက်သား12ဦးပြန်လွတ်လာပါတယ်ဒါ့အပြင်ချင်းပြည်နယ်အစိုးရတာဝန်ရှိသူတွေကလည်းလောက်ခမျိုးနဲ့အတွင်းကလူတချို့ပျောက်ဆုံးနေတာဟာ AA ကဖမ်းခေါ်သွားတာလို့ဆွဆွဲထားပြီး AA ဘက်ကတော့ညင်ပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းမှာ AA လက်နက်ကင်တက်နဲ့ဆက်ဆက်မှုတန်တရားနဲ့အစိုးရကဖမ်းဆီးစစ်ဆေးနေသူဒါဇင်းနဲ့ချီရှိနေပြီးစစ်ဆေးခံရမှုအတွင်းသေဆုံးတာတွေလည်းရှိပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းသေဆုံးဒဏ်ရာရသူတွေရှိပေမဲ့ဘုသူလက်ချက်ဆိုတာရှင်းရှင်းလင်းလင်းဝန်ခံတာမရှိပဲတစ်ဖက်နဲ့တစ်ဖက်အပြစ်ဖို့နေကြတာပါရခိုင်လက်နက်ကင်တပ် AA နဲ့မြမတပ်မတော်ကြားတိုက်ပွဲတွေကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးကိုပါထိခိုက်စေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရဖာဟန်ဟတ်ကပြောပါတယ
် Insecurity and access restrictions across much of Rakhine State are impeding humanitarian organizations to assess and respond to the needs of affected people.
ရခိုင်ပြည်နယ်တွင်းဒေသအများပြားမှာမလုံခြုံမှုနဲ့ကန့်သက်တာမြင့်ချက်တွေကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေအတွက်ဒေသတွင်းဝင်ရောက်ခွင့်နဲ့ထိခိုက်သက်ရောက်ရသူတွေအတွက်လိုအပ်ချက်တွေကိုတုံ့ပြန်ဆောင်ရွက်ရေးတွေကိုနှောင့်နှေးစေပါတယ်။မြန်မာနိုင်ငံတွင်းကအကူအညီလိုအပ်နေတဲ့လူပေါင်းတသန်းလောက်ကိုထောက်ပံ့ရေးဒီနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်ကန့်တွဲရေးအစီအစဉ်အတွက်ဒေါ်လာ214.4သန်းရရှိဖို့ကြိုးစားနေပါတယ်။ဒီအစီအစဉ်အတွက်အခုချိန်ထိရာဒရာမုံငွေရဲ့ 88.5 ကျပ်တော့ရရှိထားပါပြီ
။မွတ်စလင်ရိုဟင်ဂျာတသိန်းကျော်ဟာဒုက္ခတဲ့စခန်းတွေမှာအခုအချိန်ထိခိုးလုံနေကြရဆဲဖြစ်ပါတယ်။ဒ ချင်းနေတွင်မှာပဲအခုတိုက်ပွဲတွေကြောင့်ရခိုင်နဲ့ချင်းပြည်နယ်အတွင်းလူပေါင်း 32,000 နေရက်ကနေတင်းရှောင်ထွက်ပြေးနေကြရပါတယ်။အစိုးရဘက်ကရိုဟင်ဂျာအသုံးလုံးကိုအတိအမှန်မပြုနိုင်ငံသားဖြစ်ခွင့်အာမခံချက်ကလည်းမရေရာတာကြောင့်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေဌာနီပြန်ရေးမရေရာတဲ့အခြေအနေကအခုပြည်နယ်တွင်းတိုက်ပွဲတွေကြောင့်ထပ်ပြီးတက်ရောက်မှုဖြစ်စေပါတယ်။အေအေနဲ့တမ်မရော်ဂျာတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်အခြေအနေပိုပြီးဆိုးရွားသွားစေနိုင်တဲ့အပေါ်စိုးရိမ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာကပြောဆိုထားသလိုပဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကတော့လက်ရှိရခိုင်မှာဖြစ်နေတဲ့စည်ရည်ပြိပခါတွေကစစ်ရာဇဝမှုမြောက်နိုင်တယ်လို့သတိပေးထားပါတယ်ရှင်
။မတ်တင်ကြီးထိုင်ပြောပြသွားတာပါ။မြမငင်းကြံရေးရှေ့မတိုးနိုင်ဖြစ်နေတာဟာနှစ်ဦးနှစ်ဖက်ယုံကြည်မှုကင်းမဲ့နေတယ်လို့ NLD နဲ့တက်မတော်ရဲ့ Federal Democracy စနစ်ပေါ်မှာတာဝန်ယူလှုပ်ဆောင်တဲ့တပ်တွေအထောက်အထားဆိုတာမျိုးမရှိဘူးလို့မြမငင်းကြံရေးအကဲခတ်တွေကသုံးသပ်ကြပါတယ်။မနေ့ကနေပြည်တော်မှာတနိုင်ငံလုံးပြစ်ခတ်ရစဲရေး NCA စာချုပ်၄နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကျင်းပခဲ့တာနဲ့ပတ်သက်ပြီးတော့ဆက်ပြီးနားဆင်ပါရှင်။အခုလို NCA အပြစ်ရစာချုပ်၄နှစ်ပြည့်ခဲ့ပေမဲ့ငင်းငယ်ဖြစ်စဉ်ဘာကြောင့်ရှေ့မတိုးနိုင်ဖြစ်နေရပါလဲ။ American ပြည်ထောင်စု George Washington တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမော့ခ Christina Finger အခုလို့သုံးသပ်ပါတယ
်။ Well, although the NLD ran on a platform of establishing a federal democratic union, there hasn't been much evidence of
it. NLD အနေနဲ့ပြည်ထောင်စု Democracy အစိုးရအဖြစ်စ조사အုပ်ချုပ်တယ်ဆိုပေမဲ့လည်းဒီအမြင်ကိုခိုင်ခိုင်မာမာအကောင့်ထဲဖို့တဲ့ဆိုတဲ့အထောက်အထားမျိုးမရှိပါဘူး။တချိန်တည်းမှာပဲမြန်မာနိုင်ငံမြောက်ပိုင်းမှာတဖက်သားအဖြစ်အခက်ရစဲရေးစက်မရော့ကကြီးညာခဲ့ပေမဲ့လည်းနောက်ဆက်တွဲငြိမ်းချမ်းရေးအစိုးပြုချက်အသစ်တွေဒါမှမဟုတ်ပြည်ထောင်စုအစိုးရစနစ်ထူထောင်ဖို့သဘောထားလက်တွေ့ပြတ်တာတာစရတွေကိုဆက်လက်လှုပ်ဆောင်ခြင်းမရှိခဲ့ပါဘူး။ငြိမ်းချမ်းရေးဖြစ်စဉ်ဆိုတာလက်နက်ကင်ပြိပခါကိုအဆုံးသတ်ယုံတသက်မဟုတ်ပါဘူး။အနည်းဆုံးအနေနဲ့ပြည်내တွင်မှကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ဒေသတွင်းအုပ်ချုပ်ပိုင်ခွင့်ရှိတဲ့ပြည်ထောင်စုဒီမိုကရေစီစနစ်မျိုးကိုဖန်တီးတဲ့အဆင့်ပါငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်နေတာပါ
။ဒါဆိုရင်ငြိမ်းချမ်းဖြစ်စဉ်82ကိုဘယ်လိုလှုပ်ဆောင်သင့်တယ်လို့မြင်လဲရှင့်
So to rejuvenate the peace process, I would like to see the members of the union.
ငြိမ်းချမ်းရေးဖြစ်စဉ်ကိုပြန်ပြီးသင့်လွင်စေဖို့ဆိုရင် UPDJC ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအနေနဲ့နိုင်ငံအနှံ့တွားရောက်ပြီးကန္ဓာအမျိုးမျိုးမှလုတ်ကင်နေတဲ့လူတွေကိုဖိတ်ခေါ်ပြီးတော့တိုင်းပြည်အနာဂတ်ပေါ်မှာသူတို့အတွေ့အခေါ်ယူဆချက်တွေကိုထုတ်ဖော်တင်ပြတဲ့အပြန်အလှန်ပြောဆိုဆွေးနွေးပွဲတွေပြုလုပ်သင့်ပါတယ်ဒီနေရာမှာလဲသူတို့ကိုအတရေဖြတ်မှုမတရားသိတဲ့ဆက်သွယ်မှုစတဲ့ဆွေးချက်တွေနဲ့ဖမ်းဆီးခံရမယ်ဆိုတဲ့စိုးရိမ်မှုအကြောက်တရားတွေကင်းဖို့လိုပါတယ်။ဒါအပြင်အစိုးရနဲ့တက်မတော်အနေနဲ့ငြိမ်းချမ်းရေးဖြစ်စဉ်ကပါဝင်သူတွေနဲ့အလွတ်တဘောဆွေးနွေးပွဲတွေပုံမှန်ပြုလုပ်သင့်ပါတယ်။ဒီနေရာမှာလက်နက်ကင်အုပ်စုတွေနဲ့သာမကနိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တခြားကျွမ်းကျင်ပညာရှင်တွေလည်းပါဝင်သင့်ပါတယ်
။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မင်းကပြောကြားတဲ့သူ့ရဲ့မိန့်ခွန်းထဲမှာ Federal ကိုအကောင့်ထဲပေါ်ရမှာမဖြစ်နိုင်တဲ့နိုင်ငံရဲ့အခြေအနေနဲ့မကိုက်ညီတဲ့ဖြစ်လို့တဲ့ဆန္ဒတစ်ခုရဲ့အပေါ်အာယုံဆိုင်ဆောင်ရွက်မနေဘဲလက်ရှိအခြေအနေနဲ့ကိုက်ညီတဲ့ဖြစ်နိုင်ခြေအပေါ်အာယုံဆိုင်ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ထိရောက်မြန်ဆန်မယ်လို့ဆိုပါတယ်။ဒါပေမဲ့တက်မတော်ဘက်ကငြိမ်းချမ်းလုပ်ငန်းစဉ်တွေမှာတော့ပေးထားတဲ့ကတိတွေအတိုင်းလိုက်နာအကောင့်ထဲပေါ်ခြင်းမရှိဘူးဆိုတာတွေ့ရတယ်လို့ဂျာမနီအခြေစိုက်တိုင်းနာရေးရာကျွမ်းကျင်သုံးသက်သူဆိုင်းဝမ်ဆိုင်းကပြောပါတယ်
။တိုင်းနာတွေကတကယ်တော့သူတို့ကတောင်းဆိုတာတော့မဟုတ်ဘူး။သူတို့ကဒီ NCA ဘာသဘောတူညီချက်နဲ့အညီလွတ်ခွင့်ကံကိုကန့်ကွက်ကိုသူတို့ကတောင်းနေအပြတ်မြင့်။ဥပမာဒီရှမ်းအဖွဲ့ကိုကြည့်မယ်ဆိုရင် ASF ကဒီလိုနိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့အတွက်တကယ်တော့အစီအအခွင့်ပြုထားတယ်။ဒါပေမဲ့တကယ်တော့လုပ်တဲ့စီကြတော့စတာလိုက်ပြီးပြစ်ပင်လာရှိတယ်။ပြစ်ပင်လို့တို့ကဆွေးနွေးပွဲတွေရလက်ပြီး27ရာစုပင်လုံးညီလာခံတတိယအကြိမ်ဝင်တက်တဲ့အချိန်မှာတို့ကဘာမှဝင်ပြီးမပြောဘဲနဲ့ဒီတက်ရုံဝင်တက်တဲ့အချိန်မျိုးတို့ကဖြစ်ကုန်တော့။ဒါတော့အတိပ္ပယ်ကဒီအစိုးရနဲ့စတာအနေနဲ့ပေါ့အစီအမသဘောတူညီထားတဲ့အချက်လက်တွေကိုလေလျောညီချွေးလုပ်ပေးဖို့လိုတယ်။ဟိုနေရာပိတ်လိုက်ဒီနေရာပင်လိုက်လို့ လို့ရှိရင်သူကလုံးမဖြစ်ဘူး
။ဒေါက်ဆန်းစုကြည်ကဒီနေ့မိကုန်းထဲမှာပြောသွားတာဒီလိုအောင်မြင်ဖြစ်နေရတဲ့အကြောင်းအချက်တွေထဲမှာ NCA စာချုပ်ကြောင့်မဟုတ်ပဲဒီ NCA စာချုပ်ကိုအကောင့်ထဲပေါ်ရမှာပေးထားတဲ့ကတိတွေတိုင်းလှုပ်ဆောင်နိုင်ခြင်းမရှိလို့လို့သူပြောသွားတဲ့အပိုင်းမှာကြတော့ဘယ်လိုသုံးသပ်ပါလဲရှင
်။ NCA မှာတမကားတဲ့အတိုင်းမလှုပ်ဆောင်နိုင်တာကဘာကြောင့်လဲလို့ကိုကနောက်တစ်ဆက်သူကထပ်မေးဖို့လိုတော့ဘူးနော်။အဲ့လိုထပ်မေးမယ်ဆိုလို့ရှိရင်ခုနပြောလို့ပေါ့လူမျိုးအလိုက်လှုပ်တဲ့ political dialogue ပေါ့နိုင်ငံရေးဆွေးနွေးပွဲတွေကိုစစ်တပ်ကကြောကိကပြက်ကရဲ့ဖြစ်အောင်လုပ်နေတဲ့ဥစ္စာကတောင်းမို့လို့ပဲပြောရမှာပေါ့။နောက်တစ်ခုကလည်းဒီကပ်ကိုကြည်ကြဲပြန့်ပြန့်သွားမယ်ဆိုလို့ရှိရင်တော့ဒီအလုံးပါဝင်ရေးမှုမူအားဖြင့် NCA ရဲ့လက်ခံတယ်လို့ပြောပြီးမဲ့တကယ်တမ်းကျတော့တို့ကအကုန်လုံးကိုလက်မခံတဲ့တက်တမှုဒီနေ့အချိန်ဒီအလုံးပါဝင်ရေးသူကမဖြစ်နိုင်တော့ဘူ
း။အောက်တိုဘာလ28ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့ NCA လေးနှစ်ပြည့်အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖိုးတို့တက်ရောက်ပြီးတော့ NCA စာချုပ်ပါအချက်တွေအကောင့်ထဲပေါ်နိုင်ခြင်းမရှိတဲ့အပေါ်မှာသူတို့ရဲ့အမြင်သဘောထားတွေကိုထုတ်ဖော်ပြောဆိုသွားပါတယ်ရှင
်။ဘောရှင်ခင်ဗျာစခိုင်းကြီးနဲ့မြောက်ပိုင်းဒေသကမြမစစ်တပ်နဲ့အင်းကြီးရခိုင်လက်နက်ခိုင်ဖွဲ့တွေကြားတိုက်ပွဲတွေပိုပိုပြီးတော့တင်းမာလာတယ်လို့ပဲရပ်သားထိခိုက်မှုတွေရပ်သားတွေတောလာနေထိုင်စားသောက်မှုတွေကလည်းပိုပြီးတော့ထိခိုက်လာနေပါတယ်။တစ်ဖက်မှာအဖြစ်ခတ်ရစေးရေးဆင်းရဲနေတဲ့ဆိုပေမဲ့တစ်ဖက်နဲ့တစ်ဖက်ဆဆွဲပြောဆိုမှုတွေဟာလည်းပိုပြီးတော့ကြမ်းတမ်းပြင်းထန်လာပါတယ်။ရခိုင်မြောက်စစ်ပွဲညီညာမှုအလားလာနဲ့စင်ခေါ်ချက်တွေကြောင့်လာမယ့်အင်္ဂါနေ့ညတည်းလေးလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့ရတော့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ဆွေးနွေးရဲ့အချိန်မှာ view ကခေါ်ယူပြီးမှဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကုံကိုယ့်ရဲ့အမြင်တွေကိုစာလိုက်ဖြစ်စီတန်ဖိုင်လိုက်ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ view မြန်မာဝိုင်းဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော့ရှင်တွေကိုကြိုတင်ပါရခင်ဗျာ
။ကိုသားညူစီစဉ်တင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါလို့ချမ်းမံဖိတ်ခေါ်ပါရရှင်ကျမတို့ VOA မြန်မာပိုင်းစီစဉ်ကနေမြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေတွေပေါ်မှာသောရရှင်တွေရဲ့သဘောထားအမြင်တွေထင်ဟပ်စေတဲ့တိုက်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနေ့နဲ့စနေညတွေမှာစီစဉ်တင်ဆက်နေပါရရှင်အင်္ဂါနေ့နဲ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုနားဆင်ရမှာပါထိုင်းမြန်မာနယ်စပ်တပ်ခရိုင်ကမူရီစေဝါတဲဆောင်ဖြန့်ချီရောင်းချနေတာတွေကိုမိသားစုလိုက်လုပ်နေတဲ့မူရီဂိုင်းကလူ၁၀ဦးနဲ့ဗတ်တန်းမောင်း1000ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား၄တန်းကျော်ဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းမူရီနှိမ်နင်းရေးဘျူရိုကနေမနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်ကျမတို့ရဲ့ VOA မြန်မာပိုင်းထိုင်းချေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့မှာအော်တိုဘာလ28ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ထိုင်းမြန်မာနယ်စပ်တပ်ခရိုင်ထဲမှာမိသားစုလိုက်လုပ်နေတဲ့မူရီစေဝါဂိုင်းကြီးတစ်ခုကိုဖမ်းမိခဲ့တယ်လို့သူတို့နဲ့အတူမူရီစေဝါတွေကိုတန်းနဲ့ချီပြီးဖမ်းမိခဲ့ကြောင်းမူရီစေဝါနှိမ်နင်းရေးရဲဘော်ချုပ်ကြီးချင်နာဖက်စာရာစင်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ခုဖမ်းဆီးနိုင်ခဲ့တဲ့မူရီဂိုင်းဟာထိုင်းမြန်မာနယ်စပ်တပ်ခရိုင်ဖော့ဖရာမြို့နယ်အတွင်းကအကြီးဆုံးမိသားစုမူရီဂိုင်းဖြစ်တယ်လို့ဆိုပါတယ်။ပထမဆုံးအနေနဲ့ထိုင်းမြန်မာနယ်စပ်ချင်းမိုင်ဒေသကနေမူရီစေဝါတွေတဲဆောင်မောင်းနေလာတဲ့ကားသုံးစီးကိုဥတ္တရတိခရိုင်အဝေးပြေးလမ်းမမိုင်းတိုင်း1383မှာရဲကားတွေကပိတ်ဆို့ဖမ်းဆီးနိုင်ခဲ့တာလို့ဆိုပါတယ်။အဲ့ဒီထဲမှာမူရီစေဝါနဲ့ပတ်သက်ပြီးအလို့ရှိနေတဲ့အဓိကတရားခံ၄ဦးနဲ့အတူစစ်ကြောဒီပြာ၄တန်းကိုဖမ်းဆီးမိခဲ့ပြီးဆက်လက်စစ်ဆေးခဲ့ရမှာတော့မူရီစေဝါမှုနဲ့အဓိကအလို့ရှိနေတဲ့တရားခံ6ဦးကိုထပ်မံဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။သူတို့နဲ့အတူဈေးကြောက်ကီလို600၊ကိုကင်း300ဂရမ်၊ယာအီလို့ခေါ်တဲ့မူရီစေပြာ1000နဲ့အတူသူတို့ရဲ့ပိုင်ဆိုင်မှုအဖြစ်ထိုင်းစားဝယ်တန်ပေါင်း400ကျော်ကိုလည်းသိမ်းဆည်းနိုင်ခဲ့တယ်လို့ဆိုပါတယ်။မူရီဂိုင်းဝင်တွေရဲ့လှုပ်ရှားမှုတွေကိုမူရီတပ်ဖွဲ့တွေကအချိန်အတန်ကြာစောင့်ကြည့်နေခဲ့ပြီးအခုလိုမျိုးစိတ်ကြသေးပြတန်းနဲ့ချီပြီးတဲဆောင်လာတဲ့အချိန်မှာဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းထိုင်းရနာပိုင်းတွေကပြောဆိုခဲ့ပါတယ်။အောက်တိုဘာလ28ရက်နေ့တနေ့ထဲမှာပဲထိုင်းမြောက်ပိုင်းမဲကျန်းဒေသအမှတ်5စစ်ဒေသဘက်မှာလည်း စစ်ကြွဆေးပြားစစ်သိန်းခွဲတင်လာတဲ့ကားတစ်စီးကိုလည်းလိုက်လံဖမ်းဆီးနိုင်ခဲ့ကြတဲ့တရင်ထုတ်ပြန်သွားခဲ့ပြီးအခုဖမ်းဆီးမိခဲ့တဲ့စစ်ကြွဆေးပြားတွေဟာဒူးချတီစာရန်ပါအနီရောက်တစ်စိတ်ရိုက်နှိပ်ထားလို့ဆိုပါတယ်ပြီးခဲ့တဲ့ရက်ပိုင်းကတော့တက်ခရိုင်မဲဆောက်ကအထွဲ့ကုန်တင်ကားတစ်စီးပေါ်မှာအိုက်ကလော့ခေါ်တဲ့မူရစေဝါတရံခွဲဖမ်းမိခဲ့ပါတယ်အခုလိုမျိုးထိုင ဆောင်နေပါတယ်ရှင်
မအေးမှာပြောပြသွားတာပါ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ် IS 73ကြွအကြမ်းဖက်အဖွဲ့ခေါင်းဆောင် El Baghdadi ကို American Commando တွေစီးရီးယားနိုင်ငံတွင်အောင်မြင်မြင်တပ်ဖြတ်နိုင်တာနဲ့ပတ်သက်ပြီးဂုံယူပြောကြားနေတဲ့တချိန်တည်းမှာပဲသမ္မတ Donald Trump ကတော့ El Baghdadi ဟာဆက်ဆုပ်စရာကောင်းတဲ့လူယုံမှတဦးဖြစ်တယ်ဆိုပြီးတော့လည်းပြောဆိုလိုက်ပါတယ် VOA သတင်းတောက် Jeff Custer ပေးပို့ထားတဲ့သတင်းအပြည့်စုံကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
တင်လာတဲ့ကထုတ်ပြန်လိုက်တဲ့ဗီဒီယိုပြကွက်ဒီမှာတော့ပကွဲတံတွေပြစ်ကတ်တံတွေနဲ့အတူ IS ကောင်းဆောင် El Baghdadi ကိုဝင်တဲ့နေရာကိုဝင်ရောက်စီးနေတာကိုတွေ့မြင်ကြရပါတယ်။နေရာကတော့ Syrian ပြည်နယ်မြောက်ပိုင်းမှာပါ။ဒီစီးနေမှုကိုစနေနေ့ညပိုင်းမှာလုပ်ခဲ့တာလို့ Donald Trump ကတနင်္ဂနွေနေ့ကပြောတဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။ El Baghdadi ဟာ American တပ်ဖွဲ့တွေတူးနောက်လိုက်နေချိန်မှာတဖက်ပိတ်မြောက်လိုက်ကိုလည်းဝင်ရောက်သွားပြီးတဲ့နောက်ဒီကံပုံခွဲခဲ့တာဖြစ်တယ်လို့ဆိုပါရယ်ဒါကြောင့်သူပါဝင်သူကလေး၃ယောက်လည်းတည်ဆုံးခဲ့ပါရယ်ဘက်ဒါဒီဟုတ်မှန်ကြောင်းအတီးပြုတ်နိုင်ခဲ့တယ်လို့လည်းထရမ့်ကပြောပါရယ်ရှီကာဂိုမြို့ကရဲချုပ်စီဝေးကိုတက်ရောက်စကားပြောစင်မှာတော့ဘက်ဒါဒီတည်ဆုံးတဲ့တရင်အသေးစိတ်ကိုဆက်ပြောပြခဲ့ပါရယ
် They've been looking for him for many years. He was a sick and depraved man and now he's dead.
သူတို့ဘက်ဒါဒီနောက်ကိုလိုက်နေတာနှစ်တွေကြာလှပါပြီသူကဆက်ဆုပ်စရာလူယုံမှတယောက်ဖြစ်ပါတယ်အခုတော့သူသေးပြီအဆက်မရှိရတော့ဘူးတတိစီနဲ့နေတာတော့မဟုတ်ပါဘူးသူသေးစင်းကကြာပါပြီတခြားသမဏတယောက်ယောက်လက်ထက်မှာမှသူ့ကိုမိကောင်းမိခဲ့မှာပါဒါပေမဲ့သူကကျွန်တော်တို့အတွက်အတော်ရေးကြီးပါတယ်ကျွန်တော်တို့တက်တွေကအစင်းနှင်းခေါင်းဆောင်တယောက်ကိုစုပ်စင်ပြီးလာတဲ့ပြတိုင်းကျွန်တော်ကဘက်ဒါဒီကိုပဲလူကျင်တယ်လို့ပြောလို့ရှိပါတယ်
ထရမ့်ကဆီးရီးယားနိုင်ငံတွေကတပ်တွေအများစုကိုရုတ်သိမ်းခဲ့ပေမဲ့အမေရိကန်တပ်တချို့ထိန်းသိမ်းထားတဲ့လစဉ်ဝင်ငွေအမေရိကန်ဒေါ်လာ55သန်းရှိတဲ့ယင်းနယ်တွင်းတွေကိုတော့ဆက်ထားရှိမယ်လို့လည်းပြောပါရယ်။ဘက်ဒါဒီတည်ဆုံတဲ့တဲ့နဲ့အတူအမေရိကန်ပြည်ထောင်စုအမိမြေလုံခြုံရေးဝန်ကြီးဌာနကလည်းအကြမ်းဖက်မှုဆိုင်ရာလုံခြုံရေးအစီအစဉ်ကိုတိုးပြခဲ့ပါရယ်။ဒါပေမဲ့ခံလုံတဲ့တဲ့တွေမရှိပဲမျိုးသားအကြမ်းဖက်မှုဆိုင်ရာအကြံပေးစနစ်သတိပေးချက်ကိုတော့ထုတ်ပြန်မှာမဟုတ်ဘူးလို့လည်းဆိုပါရယ်။အသက်48နှစ်အရွယ်နာမည်ရင်း Award El Baghdadi လို့ခေါ်တဲ့ Baghdadi ဟာ2014ခုနှစ်ဇွန်လမှာ Islamic State လို့ခေါ်တဲ့ Caliphate Islamic နိုင်ငံတော်ကိုထူထောင်ကြောင်းကြေညာခဲ့ပြီးနောက်ပိုင်းတည်ဆုံးခဲ့ကြောင်းအချိန်ကြီးကြေညာခံရသူလည်းဖြစ်ပါတယ်။ Baghdadi တည်ဆုံးမှုအပေါ်ကမ္ဘာကောင်းဆောင်တွေရဲ့တုံ့ပြန်ချက်တွေထဲမှာတော့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကသူ့ကိုတုံ့တင်နိုင်တာဟာအရေးကြီးပေမဲ့ IS အဖွဲ့ကိုတိုက်ဖို့ဆက်လက်ကြံရှိနေစေဖြစ်ကြောင်းပြောကြားသလိုပြည်သူ့သမ္မတ Emmanuel Macron ကလည်းဒါဟာခြေလှမ်းလှမ်းတာဖြစ်ပြီးအကြမ်းဖက်အဖွဲ့တွေကိုအပြစ်ပြတ်ချေမှုန်းဖို့တိုက်ပွဲဆက်လက်ဝင်ရအောင်မယ်လို့လည်း Twitter မှာရေးသားခဲ့ပါတယ်။ Turkey သမ္မတ Tayyip Erdoğan ကလည်းဒါဟာအလဲပြောင်းတစ်ခုဖြစ်လာနိုင်တယ်လို့လည်းဆိုပါတယ်။သမ္မတ Trump ကဘက်ဒါဒီကိုစီးရီးနဲ့ဗီဒီယိုပြကွက်တွေကိုအများသိအောင်ထုတ်ပြန်မယ်လို့ပြောပေမဲ့ဘက်ဒါဒီရဲ့ကျဉ်ကျန်တဲ့ရုပ်လောင်းမြုပ်နှံတဲ့ပုံတွေကိုတော့ထုတ်ပြန်မှာမဟုတ်ကြောင်းအမေရိကန်ပူးတွဲစစ်ဦးစီးချုပ်ကြီးတပ်ဗိုလ်ချုပ်ကြီးမိုက်မီလီကပြောကြောင်းပါခင်ဗျာ
ကျေးဇူးပါရှင်ကိုရဲမင်းထွန်းတင်ပြသွားတာပါမကြခင်မှာတော့ကျမတို့အင်္ဂါနေ့နဲ့ခင်းရဲ့ဒုတိယပိုင်းနိုင်ရီဝက်အစီအစဉ်ကိုဆက်လက်တင်ဆက်မှာပါရှင် VOA မြန်မာပိုင်းစီစဉ်တွင်ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာဒိုင်းလိုမီတာ2532နဲ့ဒိုင်းလန်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့စီးပွားရေးကဏ္ဍနဲ့အတူနှာစင်ရမှာကဒါကတော့မကြာခင်မှာကြောက်ရွံ့တော့မဲ့ Halloween ပွဲတော်နဲ့ပတ်သက်ပြီးတော့တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့ကျမတို့ကမ္ဘာတစ်လွှားကနေပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအာပေါ်မပြတ်မတ်ဤတန့်စင်တဲ့အတူကိုညံဝင်းအောင်ကတင်ဆက်မှာပါရှင်
။အဖြစ်ဆိုးတဲ့ရင်းညာတွေအရင်းနဲ့ပတ်သက်လို့ဂျပန်ရဲ့တမူထူးခြားချက်ဆိုတဲ့ခေါင်းစဉ်နဲ့ Asia Tribune သတင်းစာမှာဟာဘစ်စီဒီကွီရေးတဲ့အမေရိကန်ကပေးစာဆောင်းပါးကိုတင်ပြကြင်ပါတယ်မြန်မာအစိုးရကရိုဟင်ဂျာလူထုအပေါ်ရည်ရွယ်ချက်ရှိရှိလူမျိုးတုံးရှင်းလင်းမှုတွေထပ်လုပ်နေတယ်ဆိုတော့ဆွဆွဲချက်ဆက်မရှိတော့ပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုဇွတ်ငင်းပယ်နေပြီးဒီရေးကိစ္စမှာထိရောက်စွာတာဝန်ယူဖြေရှင်းမှုမလုပ်ပဲရှောင်လွှဲနေတာကိုဝန်ကြီးချုပ်အာဘေကတန်တမာရေးနည်းအရစကားလုံးတွေရွေးချယ်ပြောဆိုခဲ့တာကိုသတိပြုမိကြောင်းဆောင်းပါးရှင်ကဆိုပါတယ်ဒါပေမဲ့မြန်မာအစိုးရကဒီလိုလူအခွင့်အရေးချိုးဖောက်နေတဲ့ကိစ္စကိုပြုပြင်ပြောင်းလဲမှုလုပ်ဖို့ဂျပန်အစိုးရကဒဲ့မပြောပဲတန်တမာရေးနည်းနဲ့ဘယ်လောက်ကြာကြာလှည့်ပတ်ပြောဆိုနေမှာလဲဆိုတာကမေးခွန်းထုတ်စရာဖြစ်နေကြောင်းပြောပါတယ်2019ကစလို့ရင်းညာဒုက္ခသည်9,400ကျော်ဟာသူတို့လုံခြုံမှုအတွက်ဘင်္ဂလားဒေ့ရှ်နယ်စပ်ထွက်ပြေးသွားတယ်လို့ကုလသမဂ္ဂကဆိုပါတယ်ဗုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံမှာရင်းညာတွေဟာနိုင်ငံမဲ့သူတွေအဖြစ်ယူဆခံရပြီးနားမလည်နိုင်လောက်တဲ့ခွဲခြားဆက်ဆံမှုတွေဖိနှိပ်ညှဉ်းပန်းမှုတွေကိုရာစုနှစ်တဝက်ကျော်လောက်တည်းကခံစားလာရတယ်လို့ဆောင်းမရှင်ကထောက်ပြပါဗျ။လုံခြုံစိတ်ချရပြီးလွတ်လပ်တဲ့နိုင်ငံသားတို့ရဲ့အခွင့်အရေးကိုမထိခိုက်စေတဲ့မြန်မာနိုင်ငံသားအဖြစ်ကုလသမဂ္ဂစောင့်ကြကြည့်ရှုမဲ့ဒေသတွေကိုရင်းညာတွေပြန်လည်နိုင်ရေးဖြစ်လာအောင်ကမ္ဘာအတိုင်းဝိုင်းကလည်းလှုပ်ဆောင်ပေးနိုင်တာမျိုးမရှိသေးဘူးလို့ဆိုပါတယ်။နိုင်ငံကြီးနှစ်ခုဖြစ်တဲ့တရုတ်နဲ့အိန္ဒိယကလည်းဒေါ်ဆန်းစုကြည်ရဲ့ရာစုကျူးလွန်တဲ့အစိုးရကိုသာအကာအကွယ်ပေးနေတာကရှက်ပွေရာကောင်းတယ်လို့ဆိုထားပါတယ်။ဒါကလည်းအဲ့ဒီနိုင်ငံကြီးတွေကိုနိုင်ကသူတို့နိုင်ငံတွင်းမှာကျူးလွန်ထားတဲ့ဥပမာတရုတ်မှာဆိုရင်ဝီဂါလူမျိုးတွေအရေးအိန္ဒိယမှာဆိုရင်ကက်ရှမီးယားမွတ်စလင်တွေအရေးစတဲ့ကိစ္စတွေရှိနေတာကြောင့်ဖြစ်တယ်လို့ဆောင်းမရှင်ကရေးပါတယ်။မြန်မာသမိုင်းကိုကြည့်ရင်နိုင်ငံပေါ်ပေါက်လာခြင်းကလေးကခွဲခြားနှိမ့်ချဆက်ဆံမှုတွေနဲ့ဖက်စစ်လိုနိုင်ငံအဖြစ်ရှိလာခဲ့တာပါ။ဒီမိုကရေစီအစိုးရအပြောင်းအလဲဖြစ်လာခဲ့တယ်ဆိုပေမဲ့ကိမီနိုင်ငံဒီမှာလို့မတူကွဲကြတဲ့ဘာသာရေးတိုင်းရင်းသားလူမျိုးစုတွေကြားအပြန်အလှန်လေးစားရမယ်ဆိုတဲ့ကိစ္စမှာတော့ရှင်းနောက်ညီညွတ်မှုမရှိဘူးဖြစ်နေတယ်လို့ဆိုပါတယ်မြန်မာနိုင်ငံကအကြမ်းဖက်မှုတွေဘယ်လိုပဲကျူးလွန်နေသည်ဖြစ်စေဂျပန်ကတော့မြန်မာနိုင်ငံအတွက်အကြီးအမားဆုံးအလှရှင်နိုင်ငံဖြစ်နေစေပဲလို့ဆိုပါတယ်တရုတ်ရဲ့ဒေသတွင်းဩဇာကြီးထွားလာနေတာကိုတုံ့ပြန်ဖို့အတွက်ဂျပန်ဟာမနှစ်တုန်းကမြန်မာနိုင်ငံကိုဒေါ်လာ 9.8 ဘီလီယံနီးပါးအကူအညီတွေပေးခဲ့ပါတယ်မြန်မာအစိုးရကတော့ရင်းညာဆိုတဲ့အတုံးတော့ကိုအတိမတ်မပြုတ်ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ထွက်သွားတယ်ဆိုတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ကုလသမဂ္ဂအဖွဲ့အစည်းနဲ့ပါပူးပေါင်းဆောင်ရွက်နေပါတယ်
။မီးပြက်နေရာတွေပုံမဖြစ်အောင်လို့စွန့်အင်ထုတ်ဆက်ယုံစီမံကိန်းတွေလှုပ်ဆောင်ဖို့အလျင်အမြန်ကြိုးစားနေတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ Tom Santau ကအောက်တိုဘာလ28ရက်နေ့မှာရေးထားတာကို asia.niki.com မှာဖတ်ရပါတယ်။စာချုပ်ပါစီမင်းစည်းကမ်းတွေတင်းကျပ်လွန်းတဲ့အတွက်စွန့်အင်ဆက်ယုံစီမံကိန်းလှုပ်ရှင်တဲ့ကုမ္ပဏီကြီးတွေအခက်ကြုံနေရတယ်လို့ဝေဖန်ထားတာပါ။ပူဆိုးလာတဲ့လျှက်စစ်မီးပြတ်တောက်မှုအခြေအနေတွေကိုဖြေရှင်းဖို့အတွက် 2020 ရွေးကောက်ပွဲအချိန်မတိုင်ခင်လျှက်စစ် 1,082 မီဂါဝတ်တိုးပြီးတော့ထုတ်လုပ်နိုင်ဖို့ဆောင်ရွက်နေတယ်လို့ဆိုပါတယ်။မြန်မာဆွေးရကချပေးတဲ့စီမံကိန်း5ခုထဲက4ခုကိုတရုတ်ဆွေးရပိုင်စီးပွားရေးလုပ်ငန်းနဲ့နှိစက်တဲ့ဟောင်ကောင်အခြေစိုက် V Power Group ကုမ္ပဏီအဖွဲ့ကြီးကလုံးပိုင်ခွေရသွားတဲ့အကြောင်းစွန့်ရင်ဝင်ကြီးဌာနကပုံလူနေမှာကြေညာခဲ့တယ်လို့ဆိုပါတယ်။နောက်စီမံကိန်းတစ်ခုကိုတော့တရုတ်အစိုးရပိုင် China Energy Engineering Co. ကုမ္ပဏီကိုလုံးခွင့်ပေးလိုက်တာဖြစ်ပြီးတော့စီမံကိန်းအားလုံးကနေစုစုပေါင်း1,082 မီဂါဝတ်ထုတ်နိုင်မှာလို့ရည်သားထားပါတယ်။ ဒီကနေ့ကတော့ဒီအန်စီအေဘာတဘာဝတန်ခွေကလွှဲပြီးတော့တခြားလောင်စာမတုံးရဘူးဆိုတဲ့စွမ်းအင်ဝင်ကြီးနယ်လာတဲ့လူဆိုပါတယ်။တဘာဝတံခွေကလွှဲပြီးတော့တခြားလောင်စာမတုံးရဘူးဆိုတဲ့စွမ်းအင်ဝင်ကြီးဌာနရဲ့ကန့်သက်ချက်ကြောင့်စွမ်းအင်စက်ရုံလုံခြုံရေးလုပ်ငန်းရှင်တွေကတ်ကြုံနေရတယ်လို့ဆိုပါတယ်။ဆက်ပြီးတော့စီးပွားအဖြစ်လှုပ်ဆောင်ခြင်းကနေ၅နှစ်အတွင်းပဲအယောင်းဝယ်လုပ်ဖို့စာချုပ်၅နှစ်တတန်းကတိုးလွန်းတယ်လို့လည်းယူဆကြတယ်လို့ဆိုပါတယ်။ကုန်ကြစည်းတွေကိုမြန်မာငွေနဲ့ပဲပေးမယ်ဆိုတဲ့မြန်မာဆွေရရဲ့သတ်မှတ်ချက်ကြောင့်နိုင်ငံတကာကုမ္ပဏီကြီးတွေကအခက်ကြုံရတယ်လို့យေတာထားပါတယ်။နောက်ဆုံးသတ်မှတ်ရက်တွေအလျောက်မလုံဆောင်နိုင်လို့နေ့စဉ်ပေးနေရတဲ့ဒဏ်ကြီးတွေကလည်းကက်ခဲပဲလို့ဆိုပါတယ်။စွမ်းအင်တိုးမြင့်ထုံနိုင်ဖို့အတွက်မြန်မာအနေနဲ့ကမ်းလွန်သဘာဝတန်းငွေတွင်းတွေရှာဖွေဖို့ကြိုးစားတင်တယ်လို့យေတာထားပါတယ်။ပြည်တွင်းကသဘာဝတန်းငွေတွင်းတွေကိုထိုင်းနဲ့တရုတ်နိုင်ငံစီကိုတင်ပို့ဖို့စာချုပ်ဆုတ်ထားပြီးသားဖြစ်ပါတယ်။2019-2018အတွက်တဘာဝတန်းငွေတင်ပို့မှုကဒေါ်လာ 3.1 ဘီလီယံဘူးဝင်ငွေရပြီးတော့ဒါဟာတိုင်းပြည်ရဲ့တင်ပို့ခွန်အားလုံးရဲ့တစ်ဝက်လောက်လည်းဖြစ်တယ်လို့ထောက်ပြထားပါတယ်ရှင်
။ကိုညံဝင်းအောင်နဲ့မတ်ဤတန်းစင်ပါရှင်။အခုလိုကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOE မြန်မာပိုင်းရုပ်တံရဲ့တောက်ကြနေ့ညနေခင်းအစီအစဉ်တိုင်းမှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့ဒေါ်လာလတ်တန်းတင်ဆက်တဲ့ American 3 English စာတင်ကန်းစာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုတင်ဆက်မှာပါရှင
်။ဒီနေ့မြင့်တဲ့တင်ပြပေးမယ့် item အသုံးကတော့
tip of the iceberg
ဖြစ်ပါတယ်။ဆာလုံးပေါင်းက TIP tip ကထိပ်ဖြာ OF of ကရဲ့ THE the iceberg iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့စကွိုက်ခုံရဲ့ဓာတ်ရိုက်ဒီတွေကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြာပေါ့ကမ္ဘာရဲ့အေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့တိုက်တန်နစ်စကားမှာ1912ခုနှစ်ဧပြီလကမြောက်အတ္တလန္တိတ်ပင်လယ်ပြင်မှာဗြိတိသျှဇင်ဟန်သင်္ဘောကြီးတိုက်တန်နစ်ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုရုပ်ရှင်ကားကိုရှိဘူးကြမှာပါ။အဲဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်မှာပဲ။ရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်။ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိသေး။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါလေ။ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါလေ။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမိသဘောလောက်ကိုပဲဆိုလိုတာဖြစ်ပါလေ။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါလေဒီတော့နဲ့ပတ်သက်လို့ George Hope ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပ
ါ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမိသဘောလောက်ပဲရှိပါသေးတယ်နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါလေ။ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံနေသေးတာကို ATM အသုံးရဘယ်လိုပြောမလဲ
Tip of the iceberg
သူပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တလလတန်းတင်ဆက်နေတဲ့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပြန်လည်ထုတ်လွှင့်ကြပါရှင်အခုတော့စီးပွားရေးကဏ္ဍကိုနားဆင်ရမှာပါနိုင်ငံတကာကုန်သွယ်ရေးမျက်နှာစာမှာအောင်မြင်မှုရရှိရေးကအမေရိကန်လယ်သမားတွေအတွက်ဦးစားပေးကိစ္စတစ်ခုပါ
2016ခုနှစ်မှာသမ္မတဒေါ်နယ်ထရန့်ကိုအကြီးအကျယ်ထောက်ခံမဲပေးခဲ့ကြတဲ့အမေရိကန်ပြည်သူတွေကြားကလက်သမားတွေအနေနဲ့လာမယ့်နှစ်သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေချိန်အတွင်းစီးပွားရေးအခက်အခဲကြုံနေကြရပါတယ်။စိုက်ပျိုးမွေးမြူရေးကုန်ကျစရိတ်ကြီးမားလာမှုအကျိုးမြတ်နည်းလာတာနဲ့အတူကုန်သွယ်ရေးအဝန်အဝိုင်းမှာလည်းမရေရာမှုတွေနဲ့ကြုံတွေ့လာရတာကြောင့်ဖြစ်ပါတယ်။ VOA သတင်းတော် King Farabug ရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်ကတင်ပြထားပါတယ်ရှင
်။အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံ၁၁ခုကြား2016ခုနှစ်တုန်းကလက်မှတ်ရေးထိုးခဲ့တဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက် TPP အရအမေရိကန်လက်သမားတွေအနေနဲ့တီးဆန့်ရောင်းချနိုင်တဲ့ဈေးကွက်ပိုပြီးရခဲ့တာပါအမေရိကန်ကုန်ထုတ်လုပ်ရေးလုပ်ငန်းတွေအပေါ်ထိခိုက်မှုအတွက်အကြီးအကျယ်စိုးရိမ်ချက်နဲ့ TPP ကနေနှုတ်ထွက်မယ်လို့အဲ့ဒီအချိန်ကသမ္မတလောင်းဒေါ်နယ်ထရန့်ကကြေညာပေးခဲ့တာပါ TPP ကိုလိုလားပြီပင်လဲထရန့်ကိုမဲပေးခဲ့သူကတော့Illinois ကလယ်သမား Wendell Schumann ဖြစ်ပါတယ်။လယ်သမားတဦးလည်းဖြစ်ခေတ်ပညာတတ်တဦးလည်းဖြစ်ကုံသွယ်ရေးသဘောတူညီချက်တွင်နဲ့နိုင်ငံတကာကုံသွယ်ရေးသဘောတဘာဝကိုလည်းနားလည်ရတာနဲ့ Trump ကိုမဲပေးခဲ့တာလားလို့မေးတဲ့အခါမှာတော့ Schumann က
Yes
ဟုတ်ပါတယ်လို့ရီရီမောမောနဲ့ဖြေကြားခဲ့တာပါ။2016ခုနှစ်နောက်ပိုင်းမှာတော့ American တို့ကTPP ကနေနှုတ်ထွက်ယုံတယ်မဟုတ်ဘဲ1994ခုနှစ်မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုလည်းဖျက်သိမ်းခဲ့ပါတယ်။ဒီအစားအမေရိကန်မက္ဆီကိုနဲ့ကနေဒါကုန်သွယ်ရေးသဘောတူညီချက် USMCA ကိုတော့အမေရိကန်လွှတ်တော်ကသုံးသပ်နေစေဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်သီးနှံတွေကိုအများဆုံးဝယ်သူတဦးဖြစ်တဲ့တရုတ်နယ်လေအမေရိကန်အစိုးရကကုန်သွယ်ရေးစစ်ဆင်နွှဲနေတာပါတရုတ်ရဲ့တမ်မနီနဲ့အလူမီနီယံအပေါ်အမေရိကန်ကအခွန်ကောက်တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်ဘက်ကအမေရိကန်ရဲ့ပြောင်းတဲ့ပဲပဇက်ပေါ်မှာအခွန်ကောက်ခံထားပါလေအကျိုးအမြတ်ပေါ်ထိခိုက်သက်ရောက်မှုရှိနေပေမဲ့လေ Illinois လေသမား Wendell Schumann ကတော့တမရထရန့်ပြန်လဲရွေးကောက်ခံရရေးကိုဆက်ပြီးထောက်ခံထားပါတယ်
What I hear on the other side.
တပတ်ကအစိုးရချက်တွေကိုစန့်ကျင်တုံ့ပြန်ပြီးသမ္မတရဲ့ဆောင်ဝင်ချက်တွေကိုထောက်ခံပါတယ
်။ဒီမိုကရက်သမ္မတဖြစ်လာရင်တဘာဝပတ်ဝန်းကျင်ဆိုင်ရာစည်းကမ်းသစ်တွေချမှတ်လာနိုင်ပြီးစိုက်ပျိုးရေးလုပ်ငန်းအပေါ်ထိခိုက်မယ့်အရေးရှမန်းကစိုးရိမ်ပါတယ်။ဒီလိုစိုးရိမ်နေတာကသူတယောက်တည်းတော့မဟုတ်ပါဘူး။ Illinois ကလယ်သမားတူဖြစ်တဲ့Thomas Ditoz ကလည်းအခုလိုပြောပါတယ်
။ I was excited to see a Republican take back the
သမရအင်ဂျူတော်မှာ Republican သမရတူဦးပြန်လဲရွေးကောက်ခံရတာတွေ့လို့ပါတယ်။အခုရည်ရွယ်ချက်ကိုကြိုက်ပါတယ
်။ Illinois ပြည်နယ်ကနောက်လယ်သမားတူဦးဖြစ်တဲ့ Jim Robin ကလည်းအခုလိုပြောပါတယ
်။ I think he joined what
သမရလူမျိုးတွေမှန်တယ်လို့ထင်ပါတယ
်။ Illinois ပြည်နယ် Fund Bureau အဖွဲ့က Mark Gavhardt ကတော့အခုလိုပြောပါတယ်။
I think the majority of our people by far are still
ကျွန်တော်တို့လူတွေရဲ့အများစုကတော့သမရကိုအပြတ်ထောက်ခံနေကြတယ်လို့ထင်ပါတယ်
။လယ်သမားတွေနဲ့ဖွဲ့စည်းထားတဲ့ NGO အဖွဲ့အစည်း Illinois Fund Bureau က Mark Gavhardt ကတော့အမေရိကန်စိုက်ပျိုးရေးဝန်ကြီးဌာနရဲ့ဈေးကွက်ပံ့ပိုးရေးအစီအစဉ်ကနေတဆင့်လယ်သမားတွေကိုငွေကြေးပံ့ပိုးမှုတွေကနေသွင်းကုန်ကွန်ကြောင့်တက်ရောက်မှုရောပါရေးသမရထရန့်ဘက်ကလုတ်ပေးခဲ့တယ်လို့ပြောပါတယ်2018ခုနှစ်တုန်းကတော့ဒီအစည်းအဝေးနဲ့လက်သမားတွေကိုပံ့ပိုးခဲ့တာဟာဆိုရင်ပမာဏအကြမ်းဖျင်းဒေါ်လာ15ဘီလီယံရှိခဲ့ပြီးဒီနှစ်2019မှာတော့ဒေါ်လာ16ဘီလီယံလောက်ရှိပါတယ်
We want trade not aid. We don't want to have to live hoping that we get another.
တို့အနေနဲ့ကတော့ကုန်သွယ်ရေးကိုလိုလားပြီးထောက်ပံ့လိုချင်တာမဟုတ်ဘူးဆိုတာကိုတခြားလုံးပြောခဲ့တာပါ။ဈေးကွက်ပံ့ပိုးရေးငွေကြေးထောက်ပံ့မှုနောက်တစ်ကြော့ပြန်ရာရေးကိုမျှော်လင့်ပြီးနေချင်တာမဟုတ်ပါဘူး။တရုတ်နဲ့သွင်းကုန်ခွန်ကိစ္စ UMSCA ဂျပန်ဥရောပတမကနောက်ရှိနေတဲ့တခြားကိစ္စတွေအားလုံးတွေမဟုတ်ပါဘူး။ကျွန်တော်တို့တကယ်တမ်းလိုအပ်နေတာကရှေ့ဆက်ဘလို့သွားမလဲဆိုတဲ့အပိတ်အနီးလန်းတစ်ခုရှာဖို့ပါ။
သမရထရရဲ့ပထမတက်တန်းအတွင်းကုံတော်ရေးပိုင်းမှာမေမေရရဖြစ်ထွန်းမှုမရှိသေးတဲ့ကိစ္စကသူ့ကိုထောက်ခံတဲ့မဲဆန္ဒရှင်တွေကြားစိုးရိမ်စေတဲ့အချက်ပါ။ Illinois ကလယ်သမားတို့ဖြစ်တဲ့ Megan Dwyer ga akhu lo pyo ba de.
I really feel like he doesn't understand what happens out here in this
place. Di le bai pi ne re ma ba ri phit pyet ni de le so ra go. Tamara a ni ne na ma le bu lo khan sa ya ba de. Sai pyo yi kan na ma phit ni da re po ma tamara lou ni da re ga taik ko an de ya mya ba de. Tamara Tran ye Twitter ma yee ta che a ya ro yin nan che set yong ni a ni ne ပြောင်းကိုအခြေခံတဲ့ဤတနောကိုအသုံးပြုဖို့တတ်မှတ်ချက်ကိုအစိုးရကပေးဖြတ်ပေးမယ်ဆိုတာနဲ့ကုံတွယ်ရေးအပေါ်အရော်ရော်ထွေထွေရလက်တွေကြောင့်သူ့ကိုထောက်ခံရေးအပေါ်မှာတော့တည့်ရောက်မှုရှိနိုင်တယ်လို့ Illinois ကလယ်သမားတူဖြစ်တဲ့ Megan Dwyer ကပြောပါတယ
် Some of his comments recently around eggs
ဆိုင်ပြူရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတမနာရဲ့လောလောဆယ်ပြောကြားချက်တွေကိုစိတ်ပြတ်မိပါတယ်အမေရိကန်လွှတ်တော်မှာတမန်အကိုအရေးယူရေးစုံစမ်းမှုတွေလုပ်နေကြချိန်မှာပဲပြီးခဲ့တဲ့စက်တင်ဘာလတည်းဖန်ဂျာနယ်ဟော့စ်ကလယ်သမား1138ဦးကိုကောက်ယူခဲ့တဲ့စစ်တမ်းအရတော့2020ပြည့်နှစ်မှာတမန်ထရန့်ကိုဆက်ပြီးထောက်ခံမဲ့သူက86ရာခိုင်နှုန်းရှိပြီးပြီးခဲ့တဲ့ဇူလိုင်လကတော့89ရာခိုင်နှုန်းရှိခဲ့တာကြောင့်ထောက်ခံမှုကျသွားတာဖြစ်ပါတယ်Illinois led the matter up to the Wendell Sherman ga akhu lo pyo ba de shin
I think a lot of people are disappointed but it's going to come down to the choice
Sei pyan ni da lo mya ji shi ni bi me a chin ni a ya yue che ja me lo tin ma de aku chin ji do led ma a mya su le ma tamara ni ne a mya ji me song song twa me lo ma tin ma u
Ta yong ne American cha kong twa ye sit pwe a pha win American tamara Donald Trump let the si pwa ye mu wa da twi cha အမေရိကန်လေယာထွက်ကုန်နေအတွက်နိုင်ငံတကာကုန်သွယ်ရေးမှာကတိကအောက်ဖြစ်နေရတာပါအမေရိကန်လေယာထွက်ကုန်တွေနိုင်ငံတကာဈေးကွက်တင်ပို့ရေးအခက်ကြုံရတာကြောင့်ဈေးကွက်ထိန်းညီရေးအစီအစဉ်နဲ့အစိုးရဘက်ကဒေါ်လာတန်1000နဲ့ချီပြီးတော့ထောက်ပံ့ပေးနေတာပါဒါပေမဲ့လည်းအမေရိကန်လေသမားတွေကတော့အစိုးရရဲ့အထောက်ပံ့ကိုလိုချင်တာမဟုတ်ဘဲတည်ငြိမ်တဲ့ကုန်သွယ်ရေးကိုပဲလိုလားတယ်လို့ပြောဆိုနေကြပါတယ်ရှင
်။ဒါကတော့မတ်သိမ့်ကြီးထိုက်တင်ဆက်တဲ့စီးပွားရေးကဏ္ဍပါရှင်။အခုတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရမှာပါ။ကိုအောင်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
ကဘာတော်ဝမ်း Halloween ပွဲတော်ကိုတန်းနဲ့ချီတဲ့လူတွေတပြောတပါဆင်နွှဲလေးရှိပါတယ်အထူးသဖြင့်ကလေးတငယ်တွေအတွက်ကတော့ချောကလက်တကြားလုံးတွေကိုတိမ်နဲ့ဆင်းလိုက်ယူလို့ရတာကြောင့်ပျော်ရှင်ကြပြီးတော့လူကြီးတွေအတွက်ဆိုရင်လည်းပါတီပွဲတွေဆင်နွှဲကြတဲ့စောင်းဦးပေါက်ရာသီပွဲတော်လည်းဖြစ်ပါတယ် Halloween ပွဲတော်ကိုအရင်ကအနောက်နိုင်ငံတွေမှာသာအဓိကကျင်းပကြပေမဲ့အခုတော့ကဘာတော်ဝမ်းကျင်းပလာတာပါဒီအချိန်ကိုရောက်ရင်ကလေးတွေကသူတို့ကြက်ရရုပ်ရှင်တွေက Superman Batman စတဲ့လူစားကောင်းတွေဝတ်တဲ့ဝတ်စားတွေဝတ်ချစ်စရာကောင်းတဲ့တိရိစ္ဆာန်ဝတ်စုံတွေကိုလည်းဝတ်တယ်လို့တခြားကြောက်စရာကောင်းတဲ့ဝတ်ရုံတွေကိုဝတ်ပြီးတိန်တဆင်းအင်္ဂလိပ်ရှင်းမှာချထားတဲ့ချောကလက်တကြားလုံးစတာတွေကိုလူသလောက်လိုက်ယူကြရတာကတော့သူတို့အတွက်အပျော်ရွှင်ဆုံးဖြစ်မှာပ
ါ
ဝါရှင်တန် DC မှာနိုင်ငံတကာကလူမျိုးပေါင်းစုံနေထိုင်ကြတာဆိုတော့ဒီနိုင်ငံတကာတန်ရုံတွေမှာလည်း Halloween ပါတီတွေကျင်းပကြပါတယ်။အဲဒီမှာရိုးရအစားအစာအကတောက်စရာတွေနဲ့တန်ရုံတွေကအဲ့ခံလေးရှိပါတယ်။ဒါ့အပြင် Washington DC ရဲ့နာမည်ကြီး Hotel တွေမြစ်တွင်းအပျော်စီးတင်မောတွေပေါ်မှာပါ Halloween ပါတီပွဲကိုကျင်းပကြပါတယ်။ဒီလိုစောင်းပေါက်ရာသီမှာကြာရောက်တဲ့ Halloween ပွဲတော်မှာရွှေဖြုံသီးမုံကတော့မပါမပြီးတဲ့ဇလီတစ်ခုပါ။ဒါကြောင့်ရွှေဖြုံသီးနဲ့ဆက်ဆက်တဲ့ပြိုင်ပွဲတွေလည်းကျင်းပလေရှိပါတယ်။မြို့တော်ဝါရှင်တန် DC အပြင်ဘက်က Butler's Orchard ဆိုတဲ့ဆက်ကင်းမှာတော့အလှဆုံးရွှေပြုံကြီးကိုဘသူစခုနိုင်မလဲဆိုတဲ့ပြိုင်ပွဲကျင်းပပါရယ် Maryland ပြည်နယ်ဂျာမန်တောင်မြို့က Butler's Orchard ဆက်ကင်းမှာထောင်နဲ့ချီတဲ့ရွှေပြုံကြီးတွေစိုက်ထားပြီးတော့အလဲလာသူတွေအနေနဲ့အကောင်းဆုံးရွှေပြုံကြီးကိုဘသူစခုနိုင်လဲဆိုတာကိုပြန်ကြတာပါခြံကိုအလဲလာတဲ့ကလေးတွေအနေနဲ့လည်းမြင်းမှုလေးတွေစီးနိုင်တယ်လို့တခြားကစားနည်းတွေလည်းကစားနိုင်တဲ့အပြင်ဘသူမဆိုပြောင်းမှုကင်းဝင်ကပါတယ်လေလမ်းလျှောက်နိုင်ကြပါတယ် Butler's Orchard Site Manager Tyler Butler က
Every year there's always one or two people that will call
ဒီနေ့ကိုတယောက်နှစ်ယောက်ကပြောင်းမှုကင်းနဲ့လမ်းပြောင်းနေလို့ဆိုပြီးကျွန်တော်တို့ကိုဖုန်းလမ်းခေါ်ကြပါတယ
်လေထုံဆက်နောက်တွဲပေါ်မှာခင်းထားတဲ့ကောက်ရိုးမြက်တွေပေါ်ထိုင်လိုက်ပြီးတော့ရွှေဖြုံသီးကင်းရှိရာကိုလည်းပို့ပေးပါတယ်အဲ့ဒီမှာတော့ထင်မထားလောက်အောင်ကိုကြီးတဲ့လေမော်သီးကြီးတွေကိုလည်းကလေးတွေတွေ့ရပါတယ် ခရစ်စတန်ပီယာဇာကတော့ဟောလိုဝင်းအတွက်ရွှေဖြုံကြီးကိုကြောက်စရာကောင်းတဲ့လူမျက်နှာပုံသဏ္ဍာန်အပေါက်ဖောက်မယ်လို့ဆိုပါတယ
် I'm going to make the scariest face in the whole
world. ရနေမှာကြောက်စရာအကောင်းဆုံးပုံဖြစ်အောင်လုပ်ဖြစ်ပါမယ
်ဘက်တလာမီသားစုဟာ120ဟက်တာအကျယ်ရှိတဲ့ဆက်ခင်းကိုပိုင်ဆိုင်ပြီးရာဒီအလိုက်တီးနံတွေဟင်းဟင်းရက်တွေပန်းမင်းတွေစိုက်ပျိုးပါတယ်ဒါပေမဲ့လည်းလူငယ်တဲ့အနည်း60လောက်ကစပြီးတော့ဘသူမဆိုးအခကျင်းတွေပေးပြီးတော့ကိုယ်ပါသာလာရောက်စုခုလို့ရတဲ့စိုက်ခင်းအဖြစ်ပြောင်းလဲခဲ့ပါတယ်အသက်89နှစ်အရွယ်ရှာလီဘက်တလာနဲ့ကွယ်လွန်သွားပြီဖြစ်တဲ့သူခင်မွန်းတို့ကဒီအစီအစဉ်အတွက်အကြံရခဲ့တာပါ
And I tell the light to go out on the farmers, which I do.
Channel sin ya ra pyo sia kaung lo jama ro ta chain long channel sin mi ro shwe phyong thi ri ko chit tat ba le. Ari ma athin na la khu ja de lu ri ga le Jesus tin ya de so ro a long atwet pyo sia ba.
Ken Mariam ga ro sai pyo jan nei ko klei ri ba kho la ba de. Bethlehem Orchard chan ko yauk yin mwe ye mi Honduras ka chan ko tri ya mi de lo so ba de.
A little bit of what I used to have as a kid. So that's why
ငွေတော့ channel မှာစောခဲ့ရတာမျိုးပြန်မှတ်ရစီတဲ့အတွက်ကြောင့်မြို့ပြင်ကခြံကိုကလေးတွေခေါ်လာတာပ
ါအခုခါမှာတော့ Shirley Butler ရဲ့အသက်30အရွယ်မျိုးတွေကဒီခြံကိုဦးစီးလုပ်ကန်နေတာပါအထွေထွေ manager Tyler Butler ကဒီခြံမှာရွှေပြုံသည်ဘယ်လိုတီးလာလဲဆိုတာကိုလည်းလေ့လာလို့ရတာကြောင့်ကလေးမိဘတွေကသူတို့ကလေးတွေကိုခေါ်လာကြတယ်လို့ဆိုပါတယ်ကလေးမိခင်တူဖြစ်တဲ့ Crystal Piazza က
My parents have always brought me. I bring my kid now.
Jama mi ba re ga le jama go di kho la le shi bi. Aku ro jama gale re le pyan kho la ya de a hle yauk ba bi. Tu le di niya ma set ni bi ain naw yat ta ja. Ari naw tu gale re go di niya kho la au me tin ma de.
Mi ta su sai pyo ye chan ni ya ye shin ma yat di bo khat khe da chang. Aku lo saung ya di kala shwe phyon ni yue pwe daw ne. Chan twet ti nan ya di a chein ma la yauk le pat we yu ja tu re go a thu che su tin naw le bat la mi ta su ga pyo ba de khmyar.
Pumpkins are a pride to the town of Half Moon Bay. As the pickup trucks come rolling up their treasures to display.
ဒီကတော့ကယ်လီဖိုးနီးယားမြောက်ပိုင်းကရွှေဖြုံသည့်အလေးချိန်ပြောင်းွဲအကြောင်းကိုတင်ပြပေးရမယ်။အော်ရီဂွန်ပြည်နယ်မှာနေထိုင်တဲ့လေရင်ပိုင်းလော်တယောက်ဟာအလေးချိန်ပေါင်2200နီးပါးရှိတဲ့ရွှေဖြုံသည့်ကြီးကိုစိုက်နိုင်ခဲ့တာကြောင့်စုရသွားပါတယ်။ဧပြီလ15ရက်နေ့ကတည်းကစိုက်ပျိုးတဲ့ရွှေဖြုံသည့်မျိုးစေ့ဟာအလွန်ကောင်းပြီးတော့ရာသီဥတုကလည်းတိတ်မေးတာကြောင့်ဒီလောက်အလေးချိန်ရှိတဲ့ရွှေဖြုံသည့်ကိုစိုက်ပျိုးနိုင်တာလို့ Steve Delta ကပြောပါတယ်။
This warming trend that we seem to be under at least right now has
ဒီသမားရာသီဥတုကတော်လေးနွေးနေပါတယ်။အေးရနေရဖြစ်ပေမဲ့လွန်ခဲ့တဲ့နွေရာသီနှစ်နှစ်သက်တိုက်ရာသီဥတုကနွေရောရွှေဖြုံသီးစိုက်ဖို့ရာသီဥတုကအနေတော်ဖြစ်နေပါတယ
်။ဒေဇာဟာဖေုံသီးပြိုင်ပွဲမှာ၄နှစ်သက်တိုက်အနိုင်ရလာတာပါ။ဒီနှစ်ပြိုင်ပွဲမှာတော့သူဟာစုကြီး15200နီးပါးရခဲ့ပြီး Half Moon Bay ရွှေဖြုံသီးပွဲတော်မှာအခုလာဇမ်ဘန်ကအဲ့ဒီရွှေဖြုံသီးကြီးကိုပြသထားခဲ့တာပါ။
You know, we spent 12 months on this, so this is kind of the culmination of
ဒီကိစ္စကိုစနစ်လာချေယူခဲ့ရတာပါဒါလတော့ကြထိမ့်သိမ့်လာခဲ့ရလတ်ပ
ါသူဟာရွှေဖြုံသီးကို backhoe ကားနဲ့မပြီးတော့ truck ကားပေါ်တင်12နာရီကြာ California ကိုကားမောင်းလာခဲ့တာလို့ပြောပါတယ်လူတွေတော်တော်များများကလည်းဖြုံသီးကြီးကိုချက်ကြတာကြောင့်ကျေနပ်မိတယ်လို့သူကပြောပါတယ
် thousands of people will get pictures with it which is you know really kind of why we do this in the first
လူတွေတော်များဒီရွှေဖြုံသီးနဲ့ဓာတ်ပုံရဲနေတော့ကျွန်တော်တို့ကအကြီးကြီးဖြစ်အောင်စိုက်ခဲ့ရတာပါသူတို့တွေလည်းပြောကြတယ်လေပေါ်တော့ပြီးချိန်ကျရင်တော့အင်္ဂုံယူသွားပြီးအင်းရှိမှချထားလိုက်ပါမယ
်ဒါပေမဲ့လေဒီရွှေဖြုံသီးကြီးကအကြီးဆုံးတော့မဟုတ်ပါဘူးကမ္ဘာအကြီးဆုံးရွှေဖြုံသီးကြီးကတော့2014ခုနှစ်ကဂျာမနီမှာစိုက်ပျိုးခဲ့တဲ့အလေးချိန်ပေါင်2300ကျော်ရှိတဲ့ဖြုံသီးကြီးဖြစ်ပါတယ်ခင်ဗျာအခုတခါတော့မီရှိဂန်ပြည်နယ်ဒီထရိုက်တိရစ္ဆာန်ရုံကတိရစ္ဆာန်လေးတွေရဲ့ဖြုံသီးနဲ့စော်ကစားစီရဲ့ပွဲတော်ကြောင့်တင်ပြပေးပါမယ်မြောက်ဝန်တွေဝဝန်တွေပင်ကွင်းငှက်တွေကဆလို့တိရစ္ဆာန်မျိုးစုံရှိကြတဲ့ Royal Oak အရက်ကတိရစ္ဆာန်ယုံမှာဝန်ထမ်းတွေကရွှေဖြုံသီးအပါဝင်တခြားဆောင်းဦးရာသီပေါ်တည်နံတွေကိုတိရစ္ဆာန်ကြီးအတွက်အရှံပေးထားတာပြောရတယ်တိရစ္ဆာန်ယုံဝန်ထမ်းတဦးဖြစ်သူ Elizabeth Arbor ကအောက်တိုဘာ20ရက်နေ့ကသူတို့ရဲ့အစီအစဉ်အကြောင်းအခုလိုပြောပြပါရတယ်
Today is our Smashing Pumpkins event
ရွှေဖြုံသီးနဲ့ကစားစီရဲ့အစီအစဉ်ကိုနှစ်များစွာကတည်းကကျင်းပလာတာပါတနစ်ကိုနှစ်ခါကျင်းပပြီးဒီချိန်ကတော့နိုင်ငံတော်အားလည်းရတရရဲ့မှာကျင်းပပြီးနောက်တစ်ချိန်ကိုတော့အခုလိုဟောလိုဝင်းအချိန်မှာပဲကျင်းပပေးတာပါ
တလိတ်ဆန်တွေကိုပိုးပြီးတော့ပျော်ရွှင်စေလိုတာကြောင့်ပင်ကွင်းခတ်တွေအတွက်ဆိုရင်ရွှေဖြုံကြီးကိုပေါက်ပေါက်အထဲမှာငါးတွေထည့်ပေးထားသလိုဝတ်ဝင်တွေအတွက်ဆိုရင်လည်းခရမ်းကျင်ရည်တွေထည့်ပေးထားပါတယ်ပွဲကျင်းပပေးတဲ့ရက်တွေမှာဝန်ထမ်းတွေကလည်းအနီးကပ်စောင့်ချက်ကြည့်ရှုပေးနေတာကြောင့်လာရောက်လည်ပတ်သူတွေအနေနဲ့တလိတ်ဆန်တွေအကြောင်းမေးမြန်းလေ့လာနိုင်သလိုအနီးကပ်ကြည့်ရှုခွင့်ရတယ်လို့တလိတ်ဆန်ယုံတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ကောင်းအောင်စီစဉ်တင်ဆက်နေတဲ့တုတ္တဆုံနဲ့အမေရိကန်တခွင်အစီအစဉ်ပါရှင်ဒီစီစဉ်ကိုကျမတို့တောက်ကြနေ့ည VOA မြန်မာပိုင်းစီစဉ်မှာလဲနားဆင်နိုင်ကြပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွင်းကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်။ဒီမြန်မာဝိုင်းစီစဉ်တွေကိုလည်းနားဆင်အားပေးကြရတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမတို့အခုထုတ်လွှင့်နေတဲ့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိစီစဉ်ကိုနောက်ထပ်10နာရီအကွာဖြစ်တဲ့မနက်8နာရီကနေ9နာရီမှလည်းကျမတို့ပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ဒီမြန်မာဝိုင်းစီစဉ်အင်္ဂါနေ့နေ့နဲ့ခင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြမှာပါ။ဒီရနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်ရောက် IS ရဲ့အကြီးတန်းခေါင်းဆောင်အပိုင်းကိုပြစ်မှတ်ထားတိုက်ခိုက်ခံရပြီးအစ္စလာမ်ရဲ့အစွန်ရောက် IS အကြမ်းဖက်ဝါဒဆွဲအဖွဲ့ရဲ့ခေါင်းဆောင်အပိုင်းကိုချင်းမှုန့်ရေးအရေးကြီးလှုပ်ရှားမှုတစ်စိတ်တစ်ပိုင်းအဖြစ်ယူဆရပါတယ်IS ခေါင်းဆောင်အဘူဘာကာ အယ်ဘဂ်ဒါဒီနဲ့ IS ပြောခွင့်ရအဘူဟာဆန် အယ်မူဟာဂျီရိုကိုတုတ်တင်ခဲ့မှုမှာအရေးပါတဲ့အခန်းကဏ္ဍကပါဝင်ခဲ့တယ်လို့အတိအမှတ်ပြုခံရတဲ့SDF Syria Democrat တပ်ဖွဲ့တွေကတော့ IS အဖွဲ့ရဲ့အဓိကဦးဆောင်သူတွေကိုအသေးရရအရှင်ရရစီးနင်းတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ Syria နိုင်ငံ Bashir ကဘဂ်ဒါဒီရဲ့အဆောက်အုံကိုအမေရိကန်တို့ဝင်ရောက်စီးနင်းနိုင်ရေးအတွက် SDF အဖွဲ့ကရေးပါတဲ့အခန်းကဏ္ဍကနေပါဝင်ကူညီခဲ့တယ်လို့လည်းအမေရိကန်နိုင်ငံကြီးဌာနအကြီးအကဲတာဝန်ရှိသူကအတိအမှတ်ပြုပြောဆိုခဲ့ပြီးနောက်မကြာခင်မှာပဲ IS အဖွဲ့အပေါ်လက်ရှိလုပ်နေတဲ့စစ်စင်ရေးတွေနဲ့ပတ်သက်ပြီးထွက်ပေါ်လာတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရေးစုံစမ်းမှုအပေါ်ဒီသတင်းပတ်ချဲအောက်လွှတ်တော်အမတ်တွေအလုံးပါဝင်တဲ့မဲခွဲဆုံးဖြတ်မှုလုပ်မှာဖြစ်ပါတယ်။ဒီစုံစမ်းမှုကတရားမဝင်ဘူးလို့အင်ဂျီရောကတုံ့ပြန်ပြောဆိုထားတဲ့အချက်ကိုအရေးယူလှုပ်ရှားမှုလည်းဖြစ်ပါတယ်။လာမယ့်ဂျာတာပရီနှစ်မှာမဲခွဲဖို့ဒီမိုကရက်အမတ်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကစီစဉ်ထားပြီးလွှတ်တော်အမတ်တွေထံပြပို့တဲ့စာရဲမှာတော့ဒီလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတန်တရားတွေရှင်းကျင်တယ်လို့ပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးနဲ့ပြည်လဲရင်ကြားစီရေးအတွက်ပါကစ္စတန်ဘက်ကအခိုက်အမာထောက်ခံဆက်လက်ထောက်ခံသွားမယ်လို့ပါကစ္စတန်ဘက်ကအမေရိကန်ကိုထပ်မံအာမခံပြောဆိုလိုက်ပါတယ်။ သတင်းကြီးချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြသွားတာပါကျေးဇူးတင်ပါတယ်ရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းပါအင်ဂျင်နီယာကတော့နီကိုလတ်စ်အီဗနော့ဖြစ်ပါတယ်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာဖြစ်ပါတယ်ရှင်နားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါThank you.
This program has come to you from the Voice of America, Washington.